နိုင်ငံတော်ခီးစဉ်ဖြစ်ဗီယက်နမ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဒီနေ့မှာတော့ဗီယက်နမ်ဝန်ကြီးချုပ်ဝမ်ရှန်ဖက်နဲ့တွေ့ဆုံပြီးနိုင်ငံခြားပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးပါတယ်။နိုင်ငံခြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ရည်ရွယ်ထားတဲ့ခီးစဉ်အစနေ့မှာပဲဒေါ်ဆန်းစုကြည်နဲ့ဗီယက်နမ်ဝန်ကြီးချုပ်တို့ဟာနိုင်ငံခြားဆက်သွယ်ရေးနဲ့သတင်းလုံခြုံရေးဆိုင်ရာနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးတဲ့ဟနွိုင်းမျိုးကအခမ်းအနားကိုလည်းတက်ရောက်ခဲ့ကြတာပါ။ဗီယက်နမ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်အရသွားရောက်တဲ့နေ့ကျခီးစဉ်တွင်ဗီယက်နမ်ဆိုးရတောင်းရှိသူတွေနဲ့တွေ့ဆုံရမှာဗီယက်နမ်ကွန်မြူနတီပါတီထူထူတွင်ရင်မှုဝမ်ဖူထရောင်ရဲ့ပြည်ရဲ့နေတဲ့မြန်မာနိုင်ငံခီးစဉ်တွင်ပူပေါင်းဆောင်ရွက်ရေးမှာသဘောတူထားတဲ့အစီအစဉ်တွေကိုပြန်လည်သုံးသပ်သွားမှာဖြစ်ကြောင်းလည်းမြန်မာနိုင်ငံဆိုင်ရာဗီယက်နမ်တမ်မကြီးကခီးစဉ်မတိုင်မီမှာပဲပြောဆိုထားပါတယ်။နိုင်ငံရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့ခီးသွွားလုပ်ငန်းပါဝင်နိုင်ငံခြားစီးပွားပူပေါင်းဆောင်ရွက်မှုတွေဖြင့်လူလူချားမှာပြန်လည်ဖလှယ်ရေးအစီအစဉ်တွေကိုလည်းဆွေးနွေးမယ်လို့ဆိုပါတယ်။ဒေသတွင်းကိစ္စရဲ့နပတ်သက်လို့အမြင့်ချင်းဖလှယ်ဖို့ရှိသလိုနိုင်ငံအကျိုးစီးပွားနဲ့ငြိမ်းချမ်းရေးတည်ငြိမ်မှုတွေအားကောင်းလာစေမယ့်အစီအစဉ်တွေကိုလည်းဆွေးနွေးကြမှာဖြစ်တဲ့အကြောင်းဗီယက်နမ်တမ်မကြီးကပြောဆိုထားပါမြန်မာနိုင်ငံမှာပြည်ပကရင်းနှီးမြှုပ်နှံလောက်ကဲ့နဲ့နိုင်ငံတွေအနေနဲ့အဆင့်ခုနှစ်မှာရှိနေပြီးကုန်သွယ်မှုမှာအဆင့်9နေရာမှာရှိနေတဲ့ဗီယက်နမ်နိုင်ငံဟာမြန်မာနိုင်ငံနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လာရကအပြန်အလှန်ကုန်သွယ်မှုပမာဏဟာ2016ခုနှစ်ကတည်းက58ရာခိုင်နှုန်းတိုးပြီး2019ခုနှစ်ထဲမှာအမေရိကန်ဒေါ်လာ128သန်းရောက်ရှိကြောင်းလည်းတည်ဝင်ကိန်းဌာနကဖော်ပြထားကြပါတယ်